ီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိမ့်ရင်းနဲ့ပတ်သက်ပြီးပညာရပ်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိမ့်ရင်း engineer ဦးသိမ့်မော်ကပြောပြပေးပါမယ်လက်ရှိမှာငွေရချို့တယ်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိမ့်သိမ့်ရင်းဟာမရှိမဖြစ်လိုအပ်နေတာပါစက်ပစ္စည်းတွေကအစတဘာဝဝင်းကျင်အတွက်ကဏ္ဍမှာရေတိုက်စားတာမြေပြိုရာတွေကစပြီးထိမ့်သိမ့်ရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပါ
မထိမ့်သိမ့်ရေးဆိုတာမပြတ်ခင်မပြတ်အောင်သိရတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးဒါကလည်းပြတ်မှရပ်လိုက်တဲ့ပြင်တယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ကြောင်းသွားပြီးမပြတ်ခင်မပြတ်အောင်ကိုပဲထိမ့်သိမ့်ကြရတာဘာဘယ်နဲ့ဆိုမဖြစ်မလို့လုံးကြရပါတော့ပမာပြီးဟောဘယ်နဲ့ဆိုတာပြတ်မှာပဲပြင်တော့တဲ့ဟာမျိုးဖြစ်နေအဲ့တော့ဒီကလုံးတုံးတာလည်းပြင်ထိန်ပေါ့ဥပြင်ထိန်နေရင်ပေါ့မှာတော့တကယ်တမ်းကျတော့ထိန်ပင်းရေးပဲဖြစ်ရတော့နော်ဥပြင်ရေးဆိုတာလည်းထိန်ပင်းရေးအောင်မှာတကယ်စနစ်တကျ plan လုပ်နေတာပဲပြုပြင်တာလို့ဖြစ်ကလုံးကိုပြင်ထိန်ရနေထိန်ပြင်ကိုပြင်ရမှာဖြစ်
ထိန်သိမ်းရေး engineer ပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမယ်မြန်မာပြည်မှာတော့ထိန်သိမ်းရေး engineer ပညာရဲ့နေရာအမှန်မရှိသေးဘူးနော်လူတရားလက်ပညာကိုပမာကကနားလည်မှုမရှိသေးဘူးပေါ့နော်အစည်းအဝေးသုံးတဲ့စကားလုံးကပြုပြင်ထိန်သိမ်းရေးဆိုပြီးသုံးနေတာပေါ့နော်အမှန်တော့ပြုပြင်ဆိုတာစကားလုံးကိုဖြုတ်ပြီးထိန်သိမ်းရေးဖြစ်အောင်လုပ်ပေါ့သူတို့ကစီးတွေရောအဝါပဝင်ကြီးရေရေလေတော့တော့မြေချောင်းတွေရောဆောက်ပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကြထိန်းသိမ်းလုပ်သွားလို့ရှိရင်ပြက်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိရပါတော့
။ဘမပြည်မှာထိန်းသိမ်း engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆင်
။အသက်တိကဘယ်သူမှပေါ်တော့ဟိုထိန်းသိမ်းဆိုတာငွေကုန်ကြီးကြရှိတဲ့လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘယ်သူမှမလုပ်ရှင်ဘောနော်။တင်တင်းကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမတင်သေးမယ်လည်းနှစ်ပေါင်းများစွာသုံးလို့ရတယ်။တင်တင်းရတဲ့အကျိုးကျေးဇူးလည်းရှိရတယ်။ဒါမျိုးလူတွေကမှောင်စရာနားမလည်ဘူး။အဲ့ဒီအကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးပေါ့နော်။အဲ့တော့ပြက်တော့ကြမှာပဲအာပြက်ပြက်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်။သို့တော့အထူးဖြင့်ဥမာ infrastructure အခြေခံအဆောက်အဦတွေစက်ကရီယာတွေအရင်ရှုပ်ထွေးပြီးတော့ဈေးတွေကြီးလာတယ်။သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးကျိုးတွေအရင်မြင်လာတဲ့ခါကျတော့သင်္ကေတကိုမဖြစ်မနေဘူးလောက်ကြတော့เนาะအဲဒါကြောင့်ဒါကိုပညာရတစ်ခုအနေနဲ့လည်းပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းစက်တန်းလူနေတဲ့ပညာရပြန်မစင်းစရာလေးလာတာသူ့တောင်မှသူ့အတွက်ဟိုစာ standard တောင်မှ2014ကျမှစထွက်တာတော့ဗောန
ော်စဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
ထိန်းသိမ်းနာနဲ့ပတ်သက်ပြီးတော့ဒီသိလေးဒီ engineer ပညာရဲ့အဓိကရွယ်ချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းပေါ့နော်အဲ့ဒီပစ္စည်းတွေကိုဟိုသင်္ကေတထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်ဝတ္ထုပစ္စည်းတွေမှာလူလုံးတဲ့စက်ကရိယာစိတ်ရောအလို့ရောရင်းရမ်းနေရပြီပါတယ်လို့သဘာဝအရာပေးထားတယ်ခုနမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့ဟိုလူလုံးတဲ့ပစ္စည်းတွေမှာတော့ခုနခေါ်တဲ့ပြက်လို့ရှိရင်ရရှိမဲ့အစိုးကျတွေကအများများလာတယ်။ဥမာလေးမြန်ဆိုတော့လမ်းမှာပြန်တယ်လို့လုံးဝရပ်သွားလို့မရှိဘူး။ခေါက်ကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာဒီမိုင်လောက်ရပ်သွားတယ်ဘောလုံးတန်းနဲ့ချီသုံးချမ်းလို့ရှိတယ်။အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်။အဲတဘာပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာဥစုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်။ညချောင်းတွေမြစ်တွေလည်းကျွန်တော်တို့ဘာမှသိသိမှုမရှိဘူး။အဲတော့ပျက်လာလဲဆိုတော့ညရှာလာတယ်ပေါ့နော်။အဲအဲ့တော့ဒါရည်ကြည်ချင်ဖြစ်တဲ့ကံမှာဖြစ်လာတဲ့ဒုက္ခတွေကများလာတယ်။အဲတော့ဒုက္ခဖြစ်လာမှာပေါ့နော်။ဥပမာဟိုတလောကအချင်းကြီးမှာမြည်နေကြတယ်။ဒီလိုသာခေတ္တဆလုပ်ရှိလူအသက်ဆုံးရှုံးတာတွေနားနေဆိုရင်ပြက်လို့ကြမှာဒီဒေါ်လာတန်ဖိုးများကကုန်ကြခံပြီးမှနားနေလို့ပြန်ရတယ်နော်။အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြတဲ့ကုန်ကြသေးရဲ့အစ်တိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်တလောကြီးစိုးစိုးဝါမဖြစ်နိုင်ဘူးပေါ့နော်။ဖြစ်လာမဲ့ကျုံလာမဲ့ဘေးဒုက္ခတွေရဲ့အဆိုးကျိုးကိုကျုံတင်ပြီးကာဝယ်နိုင်ရအောင်ပေါ့နော်။အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နည်းလမ်းတွေလည်းရှိရမယ်။ဒါမှမဟုတ်ဒါတွေကိုတကယ်တမ်းမပြည့်ကြသေးဘူးလေ။အဲ့ဒီပဲကျွန်တော်ကြိုးစားပြီးတော့နားလည်အောင်ကြိုးပြပြီးတော့လုပ်ဆောင်ရအောင်လုပ်တာပေါ့နော်။ဒီဥပမာဆိုတလောကကျွန်တော်ရှင်းပါမြေတွေကျူတယ်ကျွန်တော်ဟိုတွားပြီးကျော်တယ်ပေါ့နော်။ပေါင်းစုရှင်းမှာမြေပြိုပြီးမှဖြစ်တဲ့တစားစားပြည်မှာသူ့ကိုဟို recovery လောက်တာကိုဟောပေါ့နော်သက်ဆံနေအရန်300မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမမှုရှိဘူးပေါ့နော်သက်ဆံလည်းမပြဘူးနောက်တစ်ခါလူတွေကလည်းပေါ့ဒီပါတစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်အဲဒိုနာတွေကိုဟိုမဖြစ်ခင်သက်ဆံပြပါဆိုရင်ဘယ်ဒိုနာမှမဖြစ်ဘူးအဲ့ maintenance မှာဒီစိတ်ရောလုံးလုံးကြတော့ဘယ်လိုပြောလဲ financial risk ကအရင် impact ဖြစ်တော့လူရအဲ့ဒါပုစံသုံးနေတယ် disaster ကြတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်မှမလုပ်ချင်ဘူးအဲ့ဒါတွေရှင်းပြလို့လည်းနားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ကအမှတ်တရကညာနေတော့ကျွန်တော်စပြောလို့ရတယ်ပေါ့နော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပါဘူ
းဆရာ NLD ကနေဆရာဘာလေးအကြံဉာဏ်တောင်းလာလဲဆရာ
အဲ့တော့ဘာလို့အဲ့လိုမျိုးလိပညာရဟိုဒါကျူလို့မရတယ်ဒီပြုကဟိုဓမ္မတန်တဲ့ဒီအမှတ်တွေတော့များအရင်သိကျင်တာသူတို့နားတဲ့လူတွေကိုဘာပဲဖြစ်ပေါ့တော့သူတို့ input ရအောင်လိုက်ရှာနေကြသူဥပမာဆိုရင်ကျွန်တော်ချင်းပြူသွားတော့မြေကြီးကျူရယ်အရာဝင်ကံပေးမှာဟိုဘောနော်သူတိုက်စားခံရ erosion ဖြစ်တယ်လမ်းပေးတွေဘာမှမြေကြီးကျူရယ်အဲ့ဒါကိုသူတို့ကြောက်နိုင်ကြီးစောက်ပြီးတော့ကြတော့ဟိုပညာပေါ့နော်ကြောက်စီနိုင်ရန်ကြီးပေါ့နော်ဒီလိုရကားလေးလည်းပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးသိမလို့တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုဆိုင်ပြီးတော့မြေကြီးကိုဖိနှာပေါ့နော်ဗတ်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလားတကွာလို့အဲ့မြက်ကိုဆိုင်ဟိုအဲ့မြက်ကိုသူအတန်းလိုက်ချက်ထိုင်ရင်သူကအုံနယ်ကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့သောင်းရင်ခင်းနေရေးလုံးတဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
ဩစတြေးလျနိုင်ငံမော်နက်စ်တက်ကတူကထိန်းသိမ်းအင်ဂျင်နီယာဖွင့်လွန်ပညာရှိဘူးပြီးမြန်မာနိုင်ငံတိုတိုယူနန်ကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူအင်ဂျင်နီယာဦးသိန်းပါပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲညှိနှိုင်းလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြဦးမယ်နော်